ဒီကနေ့ကျင်းပတဲ့လွှတ်တော်စည်းဝေးမှာတင်ငန်းကျွမြို့နယ်ပြည်သူ့လွှတ်တော်မတ်ဦးသိန်းညွန့်က1950ပြည့်နှစ်ရေးပေါ်စီမံမှုအုပ်ဥပဒေကိုဖျက်သိမ်းပေးရေးအတွက်အစိုးပြုတင်သွင်းခဲ့ရမှာပယ်ချခံခဲ့ရကြောင်းသိရပါဗျ။ပြည်ထရေးဝန်ကြီးကဦးသိန်းညွန့်တင်ပြတဲ့ပြည်မှုဆိုင်ရာဥပဒေတွေကိုထောက်ပြပြောဆိုပြီးမဲခွဲဆုံးဖြတ်ရာကရှုံးနိမ့်ခဲ့တာဖြစ်တဲ့အကြောင်းဦးသိန်းညွန့်ကပြောပါဗျ။ပြည
်ထရေးဥပဒေ၄ယောက်ကဒီဆိုဆွေးနွေးတယ်။အဲလိုပဲပြည်ထရေးဝန်ကြီးကလည်းသူရှင်းပြတဲ့အမှာကျွန်တော်ထောက်ပြခဲ့တဲ့ပြည်မှုဆိုင်ဥပဒေမှာ1950ပြည့်နှစ်ရေးပေါ်စီမံမှုအဥပဒေနဲ့ပြည်တဲ့ပြည်ထောင်စု1955ခုနှစ်နိုင်ငံတော်ကာကွယ်ရေးလုံခြုံရေးဥပဒေကြီးထုတ်ပြန်ထားပြီးလည်းဒီလောက်နဲ့မလိုတော့ဘူး။အရောက်ဒီဥပဒေကဆက်လက်ရှိနေတဲ့လေဆိုပြီးတော့သဘောထားပြီးတာပေါ့။အဲဒါကြောင့်လွတ်တော်ဥဒ္ဒါကကျွန်တော်မေးတယ်ဒီကျွန်တော်သဘောထားပေါ့။အဲဒီတော့ကျွန်တော်က1949ခုနှစ်ရန်ကုန်အစိုးရနဲ့အခု2017နေပြီးတော့အစိုးရဌာနမှုကိုကြောက်ကြရဲပြင်မလေးကကျွန်တော်ပြောရတဲ့အတိုင်းဥပဒေကြီးများခြင်းဟာလူမှုဝန်ပြီးပြီတယ်ဒီဥပဒေက55ခုနှစ်ကပြင်ရုပ်တည်ခဲ့မှုရှင်နေပေါ်ပေါက်ခဲ့တယ်နောက်ဒီဥပဒေတက်ခါနဲ့49ဆိုတာအမကြီးမှာတောင်းကျမ်းသူတွေဒီဘဂဗအလန်ဒီရဲဘော်ကြီးတွေကပြည်သူတို့ကအစ်စိတ်တိုက်ပွဲဆင်နွှဲတဲ့အချိန်အချိန်မျိုးအခုက89ပွဲနဲ့ညီခံရပြီဟောတခြားနေရာမှာနေစားလောက်တက်သေးတာပြောင်းပြီးအာဒီလိုအခြေအနေမျိုးမှာတရားသူကြီးရဲ့တရားပြဖွင့်ဆိုခဲ့တဲ့ပုံမှာ1950ခုနှစ်အရေးပေါ်စီမံမှုရပေါ်ကြခဲ့တဲ့ဒီလူရနာမည်ပြည့်နေပြီအဲ့ဒါကျွန်တော်တို့မူလိုက်တဲ့ရှင်းပြသက်သားမှာငားကြသူပြီးတော့ငားနှစ်တော်ပြီးလို့လားဆိုတဲ့အမေးကြီး9နှစ်တော်ပြီးလားဆိုတဲ့အမေးကြီးကျွန်တော်တို့ကြုံရတယ်ဆိုတာလွတ်တော်မှာကျွန်တော်ပြပြခဲ့တယ်ဟောအဲ့ဒါဒီမဲ့ဒီနေ့လွတ်တော်ထဲမှာမဲခွဲတဲ့ခါမှာကြောင်မဲခွဲတဲ့ခါမှာထောက်ခံမဲကကျွန်တော်ကရှင်းမဲရတယ်။တက်ခွက်တဲ့တရား336မဲ
။ဒီဥပဒေကိုဖျက်သိမ်းဖို့အစိုးပြရတဲ့ပတ်သက်ပြီးလဲဦးသိန်းညွန့်ကအခုလိုရှင်းပြပါဗျ
။ဒီဥပဒေကဒီအင်မတန်ကျယ်ပြန့်လွန်းတဲ့49ခုခြေစိုးကအရေးပေါ်ခြေစိုးတော့ကဒီလူတွေကိုဒီဥပဒေဖွင့်ဆိုခြင်းရနော်ဒီအဖြစ်ပေးတဲ့ခါမှာနော်အင်မတန်မှတိုက်သူအသေးပဲကောက်လို့ရတဲ့ဟာမျိုးနဲ့အပြစ်ပေးခဲ့တာရှိတယ်။ငါးညနဲ့ဆွဲခါပြီးဆိုနာမည်ပြဥပဒေရှင်လည်းသတ်မှတ်ထားတယ်ကြီးဟာ။ဘုမကငါးညထဲမှာတီတော်စုရဲ့လူထုံရေးကိုမျိုးပြပြမှုပြန်လဲထူထောင်ရေးကိုဖြိုက်ခိုက်တရားအကြောင်းရှိသောနိနာဖြင့်အများပြည်သူဘုံမှုပြည်သူစုရဲ့ကိုညက်တရားကိုအပြုမှုကိုထောက်လဲထောက်ပြကြံရေးခုခုလုပ်နေတို့ဒီမှုရင်းလို့ဖြစ်စီရာအကြောင်းရှိသောအမှုကိုပြုနေ။ငါးညနဲ့ဒီနေ့တောင်းတရောက်တော်လေးတော်တော်များများထောင်လဲဝင်သွားကြတာပဲ။အာဒီလိုပဲငန်းငါပေါ့ဗျာမမှန်ဘူးသိတဲ့မမှန်ပါယုံကြည်တဲ့အကြောင်းရှိတဲ့မမှန်တဲ့ရင်ကိုကြံရည်တစ်ခုခုလုပ်နေရင်ရင်းလို့ကြည့်တဲ့အကြောင်းကိုအမှုကိုပြုနေရင်ဆိုတာဒါဥဝင်းတည်ရဲ့အယူငါမှုမှာကျွန်တော်လိုက်ကြရတဲ့ဟိုပုံမှတ်တွေပါဒီလိုပဲအလားတူအမှုတွေများပြားရှိတယ်ဒါကြောင့်ဒီအတွေ့အကြုံရှင်းခံပြီးတော့မူလတက်ခါလာတဲ့နိုင်ငံတော်ကနောက်ဆက်တဲ့ကျောဘေးအနေကာကွယ်ရေးဥပဒေဒီဥပဒေတော့လည်းလုံလောက်ပါပြီဒီဥပဒေကတော့ကာရဒေသရှင်နေရအင်မတန်ပြင်းထန်ပါလေ။ဒါကြောင့်ကြောင်ပြန်လဲရုပ်သိမ်းပေးဖို့ဒီကိစ္စနဲ့ပြင်ထားပါလား
။ဒီဥပဒေအရဆွဲချက်တင်အရေးယူမှုတွေဟာလူအခွင့်အရေးကိုချိုးဖောက်နေတဲ့အတွက်ဖြတ်သိမ်းတဲ့လို့ဥပဒေပညာရှင်တွေကယူဆနေကြကြောင်းအာရှလူခွင့်ရေးကော်မရှင်ကဦးမင်းလွင်ဦးကပြောပါရယ်
။ကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းမှာပြဋ္ဌာန်းထားတဲ့အရေးပေါ်စီမံမှုအဥပဒေနောက်ပြီးတော့တခါနိုင်ငံတော်ကနှောက်ယှက်ဖြစ်စည်းသူများဤဘေးအန္တရာယ်မှာကာကွယ်သည့်အဥပဒေသားရဲ့ဥပဒေတွေဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုခိနှိတ်တဲ့ဥပဒေတွေဖြစ်တယ်။ဒီဥပဒေတွေရနိုင်ငံသားတွေကိုဖမ်းဆီးမယ်ဆိုလို့ရှိရင်အကြောင်းပြချက်တစ်စုံတရာပြရမှာမလို့ဘူး။တရားရုံးရဲ့ခွင့်ပြုချက်ယူရမှာမလို့ပဲဖမ်းဆီးတိမ်တိမ်တားနိုင်တဲ့သဘောတွေဖြစ်တယ်။ဒါကြောင့်ဒါတွေဟာလူအခွင့်အရေးကိုချိုးဖောက်တဲ့အတွက်ဥပဒေပညာရှင်တော်တော်များများကလက်ရှိပြဋ္ဌာန်းပြီးသားဖြစ်တဲ့ရေးပေါ်စီမံမှုအဥပဒေနောက်ပြီးတော့နိုင်ငံတော်ကနောက်ဆက်ဖြည့်ဆည်းသူများအဥပဒေဒီဒါတွေဟာဖြည့်တင်တဲ့ဥပဒေတွေဖြစ်တယ်။ဒါမှမဟုတ်လို့ရှိရင်လည်းအချို့အချက်လက်တွေကိုပြင်ဆင်ဖို့လိုတယ်။ဒါမှသာကျွန်တော်တို့မြန်မာနိုင်ငံမှာဆက်လက်ကျင့်သုံးဖို့တင့်တယ်လို့ကျွန်တော်အနေနဲ့တော့ထင်မြင်ပါတယ်ခင်ဗျ။